အီရန်နိုင်ငံအနေနဲ့ဒုတိယမြောက်ယူရိုနီယံတန့်စင်တဲ့စက်ရုံတစ်ခုကိုအခုလကုန်ပိုင်းကစပြီးမြေအောက်မှာစတင်လေပတ်ဖို့ရှိတယ်လို့ထိတ်တန့်အီရန်အရာရှိတယောက်ကပြောဆိုလိုက်ပါတယ်။ဒီလိုလောက်ရတာဟာအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးစန့်ကျင်တဲ့နိုင်ငံတွေအနေနဲ့လေကြောင်းကနေတိုက်ခိုက်နိုင်မှုကိုအကာအကွယ်ပြုနိုင်အောင်ဖြစ်တယ်လို့ပြောပါတယ်။အီရန်နျူကလ িয়ার စွမ်းအင်အဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဖာရီဒွန်အာဘူစီကအဲ့ဒီယူရိုနီယံတန့်စင်မှုကိုဖေဖော်ဝါရီလ၁ရက်နေ့မတိုင်ခင်စတင်ဖို့ရှိတယ်လို့ပြောပါတယ်။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার စက်ရုံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနျူကလ িয়ার အေဂျင်စီကို2009ခုနှစ်မှာတင်ပြခဲ့ပါတယ်။ဒါဟာရှီးဟိုက်မွတ်စလင်ဘာသာရေးမြို့ဖြစ်တဲ့ကွန်မြို့အနီးကတောင်တလုံးရဲ့အောက်မှာတည်ရှိတာပါ။အီရန်ရဲ့နျူကလ িয়ার တပ်ဆင်တဲ့လှုပ်ဆောင်မှုဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့အတွက်ဥတီလှုပ်ဆောင်နေတာဖြစ်တယ်လို့အနောက်နိုင်ငံတွေကတန်တရားရှိနေကြပါတယ်။အီရန်ကတော့သူ့ရဲ့အစီအစဉ်ဟာလျှက်စစ်တပ်အားနဲ့ဆေးဝါးသုတေသနလုပ်ငန်းတွေမှာအသုံးပြုဖို့ဖြစ်တယ်ဆိုပြီးပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့အစ္စရေးနိုင်ငံတို့ဟာအီရန်ရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်သွားအောင်လှုပ်ဖို့အတွက်စစ်အင်အားအသုံးပြုကောင်းပြုနိုင်ပါတယ်။နျူကလ িয়ার ပိုင်ဆိုင်တဲ့အီရန်နိုင်ငံဟာဂျူးနိုင်ငံဖြစ်တဲ့အစ္စရေးအတွက်ချင်းချောက်မှုတစ်ခုအဖြစ်အစ္စရေးကရှုမြင်ထားတာလည်းဖြစ်ပါတယ်။အီရန်အနေနဲ့နျူကလ িয়ার ဘုံထုတ်လုပ်နိုင်တဲ့အဆင့်မရောက်သေးပါဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဖနာတာကပြောပါတယ်။ဒါပေမဲ့ဝန်ကြီးဖနာတာက CBS ရုပ်သံဌာနနဲ့တနင်္ဂနွေနေ့ကတွေ့ဆုံမေးမြန်းတဲ့နေရာမှာအီရန်နိုင်ငံအနေနဲ့နောက်တစ်ဆင့်တိုးလာမယ်ဆိုရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့ရပ်တန့်သွားအောင်လုပ်ပြင်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။